ကြာပြည်နယ်တွင်မှာစစ်တပ်က၄ကြောင်းတိုက်ခိုက်မှုတွေလှုပ်လာတဲ့အပေါ်မှာအထူးစိုးရိမ်ကြောင့်ပြည်တွင်းအခြေစိုက်ကမ္ဘာလုံးဆိုင်ရာခရီးရန်ညီညွတ်ရေးအဖွဲ့
CSWနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ HART ကတတိပေးပြောကြားလိုက်ပါတယ်။တိုက်ခိုက်မှုတွေကြောင့်ဖြစ်လာတဲ့တေးချေးပျက်စီးမှုတွေအတွက်တီရင်းကခရီးရန်ဘာသာရေးအဖွဲ့စည်းတွေကလည်းစိတ်မကောင်းဖြစ်ရကြောင်း VOA ကိုပြောပါတယ်။ဟာ့ကျေထုတ်ပြန်ချက်ကိုကိုကပီ၊ကြားပြည်နယ်တွင်အခြေအနေတွေကို VOA မြန်မာပိုင်းကကိုခင်မောင်ဆိုမင်းကနေပြောပြမှာပါရှင်။ကြားပြည်နယ်ထဲမှာလေကြောင်းပစ်ကံမှုတွေနဲ့လက်နက်ကြီးအသုံးပြုတာတွေကြောင့်အရသား 32ယောက်သေဆုံးခဲ့တယ်လို့ဖဲကုံမြို့လူထုလှုပ်ရှားမှုတပိတ်ကော်မတီကမှတ်တမ်းတင်ထားပါတယ်။အဲ့ဒီသေဆုံးသူတွေထဲမှာနှစ်ယောက်ဟာမေလ24ရက်နေ့မှာစစ်ရဟတ်ယင်ကပစ်ခတ်လိုက်တဲ့ကြီးစံထိမှန်ခဲ့တာလို့ဆိုပါတယ်။အခုလိုကြားပြည်နယ်အတွင်းသေးချေပျက်စီးမှုတွေရှိလာတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်း
ยามานิงานคริยันอันเต็มต่อมาก่อนสิโอกาสตาตนาปัญจุสตีเบนตั้มเยอูกาวีโอเอโกเปียวบาเดชาชินโคโรเมกาดูราไดงโกสิเตเซสิชินิซาอูกาอดิกาทาซิซินดิเอาอีดูโมโซโกเนาะตะโดเอปีปีเซสิมูริซุนเนคามาดองดรามาเซวันเมคิซุนิเซียเดบาเกซิเซเซงงเชจินเนคันโดซินฮาอดิกาเตเตเกโกยูนาเลโกยูเนซีเดนซา
ကဘာလုံးဆိုင်ရာခရီးရန်ညီညွတ်ရေးအဖွဲ့ CSW နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ HART ကတော့မေလ 24ရက်နေ့ကကက်သလစ်ဘုရားကျောင်းကိုရဟယင်ဘော်ကပစ်ခတ်ခဲ့တာမှာအရက်သား၄ယောက်သေဆုံးခဲ့တယ်လို့ရေးသားထားပါတယ်။စစ်တပ်နဲ့ကြားပြည်နယ်တွင်ဒေသခံလက်နက်ကိုင်တွေနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေကြောင့် ဘေးလွန်ရာထွက်ပြေးနေရသူတွေဟာ8,900နဲ့တသိန်းကြာရှိနေပြီလို့ကုလလူသားချင်းစာနာမှုထောက်ထားရေးအဖွဲ့အိုချာကမနေ့ဗုဒ္ဓဦးနေ့ကထုတ်ပြန်ထားပါတယ်။အများစုကဒီမော့ဆိုးမြို့အပြင်ဘက်တောင်ကြားတွေကယာယီစစ်ဆောင်စခန်းမှာကိုလုံနေကြတာပါ။တချို့ကတော့ပီကင်းကော်ကူစစ်ဆောင်စခန်းကိုရောက်ရှိလာကြကြောင်းစခန်းတာဝန်ခံဖြစ်တဲ့ခူးတွေကပြောပါတယ်။ရေနဲ့အစားအသောက်လိုအပ်နေတယ်လို့တချို့စခန်းတွေမှာဝမ်း
တုံးတုံးလာရှိတယ်စစ်တော်စစ်ဆက်ကားကလက်ကြောတာမပြေခဲ့ဘူးဒီကကျွာတာလက်ရှိချက်နဲ့ဆိုတော့သင်ပြရည်ထားမှရှိရကြဒီလိုကိုသမီးချေတော့ဒီဖွားနေရှိရပါမယ်ဆော့ဒီကပေါ်ဆော့ဆမ်းပါပဲအဲ့ဒီလူတွေကလည်းသူရောက်ဆိုရရရှိတယ်လို့ပြောရှိတယ်
ကြားပြည်နယ်တဲကမိုးပြဲလွိုက်ကောဒီမော့ဆို၃မြို့စလုံးမှာနှစ်ဖက်တိုက်ပွဲတွေကဆက်ရှိနေပါတယ်စစ်တပ်ကလွိုက်ကောမြို့ပေါ်မှာစစ်အုပ်ချုပ်ရေးကြီးညာထားပြီးညာမထွက်ရအမိတ်ကိုလည်းဆက်ရှိထားပါတယ်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်လည်းကြားပြည်နယ်မှာအခြေခံစားတောက်ကုန်နဲ့လူသုံးကုန်ဈေးနှုန်းတွေဆက်လက်ပြီးတက်နေစေဖြစ်ပါတယ်ခင်ဗျာ